Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA America တန်ရဲ့2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line dominator 18 19နဲ့ 25 တို့ကနေနာဆင်နိုင်ပါရှင်ကျွန်မခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်မများသတင်းအောင်ပါတနင်္ဂနွေညပိုင်းတော်တာရှင်တွေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့လီဘီယာနိုင်ငံဝန်ကြီးချုပ်ဖိုင်ယက်ဆာရာချီရဲ့အစိုးရကမြို့တော်ထရီပိုလီအစွန်းပိုင်းတွေကိုထိန်းချုပ်ထားတဲ့လီဘီယာအရှေ့ပိုင်းစစ်တပ်တပ်မှုဘိုးချုပ်ကြီးဟက်ဖတာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာစနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းအရက်သား3ယောက်နဲ့ရဲတပ်ဖွဲ့ဝင်9ယောက်ထဲမှနေသေဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မခွန်ညူ
။ကောင်းပါပြီရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတ Trump ကမက္ကဆီကိုနဲ့နေဇက်ကနေရွှေ့ပြောင်းလာနေသူတွေအကြောင်းနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ You know, I look at some of these asylum people. They're gang members. They're not afraid of anything. They have lawyers greeting them. They read what the lawyer tells them to read. They're gang members.And they say
ကိုလုံခွေလျှောက်တဲ့သူတွေရာဇဝတ်ခိုင်းသားတွေပါပါနေတယ်အစိုးရရှေ့နေတွေကလည်းကြိုဆိုတယ်လို့ပြောသွားတာဖြစ်ပါတယ်ရှင်အစည်းအဝေးနောက်ပိုင်းမှာနားဆင်ရပါမယ်အမေရိကန်ကအမျိုးသားဥယျင်ထိမ့်သိမ်းဆောက်ရှောက်မှုအကြောင်းနဲ့အတူမူလာဒန်းအရွယ်ကလေးတွေဟာရုပ်ရှင်ဇာတ်လမ်းတွေကိုကြည့်ယုံတာမကပဲသူတို့ကိုယ်တိုင်ဖန်တီးထုတ်လုပ်နိုင်စွမ်းရှိမရှိဆိုတာကိုလည်းပြောပြပေးသွားမှာပါနောက်တစ်ခါတချမ်းသေးတချင်းလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂကြိုတောင်နောက်ခံပေးထားတဲ့လီဘီယာဝန်ကြီးချုပ်ဖိုင်ယက်ဆာရာချီရဲ့အစိုးရကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေဆိပ်ပါဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားတဲ့လီဘီယာအရှေ့ပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးKhalifa Haftar ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကိုရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီး Haftar ရဲ့ဒီလုပ်ရက်ကသူ့အစိုးရကိုနောက်ကျောဓာတ်နဲ့ထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝန်ကြီးချုပ် Sarraj ကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကထောက်ခံထားတဲ့လီဘီယာအစိုးရရုံးဆိုင်ရာမြို့တော် Tripoli ကိုသိမ်းယူဖို့ဗိုလ်ချုပ်ကြီး Haftar ကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာပါ။မြို့တော် Tripoli ထဲကို Haftar ရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ထားလိုက်တဲ့ပုံတွေကို Arab Media ရုပ်သံကထုတ်လွှင့်ခဲ့ပါတယ်။ဗိုလ်ချုပ်ကြီး Haftar ရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီး Ahmed El Masari ကတော့ Haftar ရဲ့အုပ်ချုပ်မှုအောက်ကလီဘီယာစစ်တပ်ကနေမြေတွေသိမ်းပိုက်ရရှိတယ်လို့စနေနေ့နေကင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Haftar ရဲ့တပ်ဖွဲ့တွေက Garayan Jandoba,ကေဆာအယ်ဘာရှာဆူဝါနီတို့ကိုထိန်းချုပ်ထားပြီးတိုက်ခိုက်မှုအတွင်းမှာလီဘီယာစစ်တပ်ကစစ်သား14ဦးကြဆုံးကြောင်းပြောခွင့်ရမှူးချုပ်တူကပြောပါရယ်လီဘီယာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါရှန်ဆာလမ်ကတော့အခြေအနေကိုအနီးကပ်ဆောင်ကြည့်နေကြောင်းပြောပါရယ်
အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းရဲသား3ယောက်နဲ့ရဲတပ်ဖွဲ့ဝင်9ယောက်ထပ်မံတည်ဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါရယ်ဂါဇနီပြည်နယ်မှာတာလီဘန်တပုန်တွေကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကြောင့်ရဲ3ယောက်သေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်တာလီဘန်တွေကလည်းဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ကြောင်း AP သတင်းကဖော်ပြပါတယ်မြောက်ပိုင်းဆာရီဖူးပြည်နယ်မှာတော့လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲ4ယောက်ထပ်မံသေဆုံးသွားတယ်လို့ပြည်နယ်ကောင်စီဥက္ကဋ္ဌမိုဟာမက်နိုအာရာမာနီကပြောပါတယ်ဒါ့အပြင်အရှေ့ပိုင်းကနန်ဂါဟာပြည်နယ်မှာလည်းဘုံပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတော့အရသာ3ယောက်ထပ်မံသေဆုံးသွားတယ်လို့ပြည်내အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါရယ်သေဆုံးသွားသူတွေကတော့အမျိုးသမီး3ဦးနဲ့ကလေး2ဦးဖြစ်တယ်လို့ပြောပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူးအဲဆီသွေးကြော်တွေဟာ2015ခုနှစ်ကစပြီးတော့နိုင်ငံဟာပြည်내မှာစတင်လှုပ်ရှားလာခဲ့တာဖြစ်ပါရယ်အာဖဂန်နိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးမှုတွေပြုလုပ်နေတဲ့ကြားမှာပဲအာဖဂန်တပ်ဖွဲ့တွေနဲ့ဆီသွေးကြော်အဖွဲ့တွေကြားတိုက်ပွဲတွေဟာပြီးခဲ့တဲ့သတင်းပတ်တွေကစပြီးပြန်ပြီးတော့အချိန်မြင့်လာနေတာဖြစ်ပါရယ်ခင်ဗျာ
ဆူဒန်နိုင်ငံမှာထောင်ထဲချတဲ့ဆန္ဒပြတောင်းဆိုသူတွေစနေနေ့ကမြို့တော်ခါတွန်းကစစ်ဌာနချုပ်အထိရောက်လာခဲ့ပါတယ်။လွန်ခဲ့တဲ့၄လလောက်ကစပြီးမြို့တော်ခါတွန်းရဲ့ဒေသအတော်များများမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်လူသေဆုံးမှုတွေလည်းရှိခဲ့ပါတယ်။စနေနေ့ကဆန္ဒပြတောင်းဆိုနေသူတွေကိုဆူဒန်ရဲတွေကမျက်ရည်ယိုဘုံတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကလည်းရဲတွေကိုကြောက်ခဲတွေနဲ့ပြန်ပေါက်ခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြသူတွေကမြို့တော်ရဲ့လမ်းတွေမှာဆန္ဒပြချီတက်ပြီးနောက်တမရအိုမာအယ်ဘာရှာရဲ့နေအိမ်အနီးကစစ်ဌာနချုပ်အထိရောက်ခဲ့တာပါ စနေနေ့ကဒီဖြစ်ရဲ့အတွင်းအရက်သားတဦးသေဆုံးပြီးရဲအရာရှိတဦးနဲ့အခြားအရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဆူဒန်သတင်းဌာနကကိုကာပီရိုက်တာသတင်းမှာဖော်ပြခဲ့ပါတယ်။စားတောက်ကုန်နဲ့လောင်စာစီဈေးအစမတန်မြင့်မားမှုနိုင်ငံသားငွေကြေးရှားပါးမှုတွေကြောင့်နိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ဆူဒန်သမ္မတဘာရှားနှုတ်ထွက်ပြီးဆန္ဒပြပွဲတွေကိုပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့နိုင်ငံအနှံ့ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကလာမယ့်အင်္ဂါနေ့မှာချင်းပမဲ့ရွေးကောက်ပွဲမှာသူအနိုင်ရရင်အစ္စရေးကသိမ်းယူထားတဲ့ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကိုအစ္စရေးတွေအခြေချနေထိုင်ဖို့အတွက်နယ်မြေအဖြစ်တိုးချဲ့သွားမယ်လို့ပြောလိုက်တာဟာတာဝန်မဲ့လွန်းတယ်ဆိုပြီးတော့တူရကီနိုင်ငံကဒီနေ့မှာဝေဖန်လိုက်ပါတယ်။1968ခုနှစ်ကဖြစ်ခဲ့တဲ့အရှေ့လယ်ပိုင်းစစ်ပွဲအတွင်းအစ္စရေးကသိမ်းယူခဲ့တဲ့ဒီဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသဟာပါလက်စတိုင်းနယ်မြေဖြစ်ပြီးတော့အစ္စရေးရဲ့သိမ်းပိုက်မှုဟာလည်းနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမက်ဗလော့ကာဗူဆိုဂလူကပြောပါတယ်။ဝန်ကြီးချုပ်နတန်ယာဟူအနေနဲ့အစ္စရေးထွေထွေရွေးကောက်ပွဲမှာမဲရဖို့အတွက်အခုလိုတာဝန်မဲ့စွာပြောကြားလိုက်တာဟာဒီချက်ကိုမပြောင်းလဲနိုင်တယ်လို့ပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းကာဗူဆိုဂလူက Twitter ကနေရေးပါတယ်။ဂိုလန်ကုန်းပြင်မြစ်နဲ့ရှေ့ဂျေရုဆလင်ဒေသတွေမှာအစ္စရေးဘက်ကလုပ်သလိုမျိုးဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကိုဘာကြောင့်အစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအဖြစ်မကျင်ညာရသေးတာလဲလို့သူ့ကိုမေးတဲ့အခါမှာတော့သူ့အနေနဲ့ဒီကိစ္စကိုလုပ်ဖို့အတွက်ဆွေးနွေးပြီးသားဖြစ်တယ်လို့နာတန်ယာဟူးကပြောပါတယ်သူအနေနဲ့အစ္စရေးရဲ့အချုပ်အခြာပိုင်ဆိုင်မှုနယ်မြေကိုချဲ့ထွင်သွားမှာဖြစ်တယ်လို့အစ္စရေးရုပ်သံလိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ပါလက်စတိုင်းခေါင်းဆောင်တွေကတော့ဒါကိုအကြီးအကျယ်ဒေါသတကြီးနဲ့တုံ့ပြန်ခဲ့ကြပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေဟာနိုင်ငံတကာဥပဒေကိုကာကွယ်ရပ်တည်ဖို့ပြက်ကွက်ခဲ့တယ်လို့လည်းပြောလိုက်ပါတယ်ပါလက်စတိုင်းနေနဲ့နိုင်ငံတော်များကတော့ဂျနီဗာသဘောတူစာချုပ်အရအစ္စရေးတို့ရဲ့အခြေချနေထိုင်မှုဟာတရားမဝင်ဘူးလို့ယူဆနေကြပါတယ်ဂျနီဗာသဘောတူစာချုပ်အရစစ်ပွဲတွေအတွင်းမှာတည်ယူခဲ့တဲ့မြေပေါ်မှာအခြေချနေထိုင်တာတွေကိုတားမြစ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American အသံတနင်္ဂနွေညနေပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာတွေစုဖွဲ့ထားတဲ့ပြည်သူ့ဂုဏ်ကြီးအသင်းရဲ့၁၀ကြိမ်မြောက်ပြည်သူ့ဂုဏ်ကြီးစုကိုမန္တလေးမြို့စီပင်တာယာရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒါ့အပြင်ပြည်သူ့ဂုဏ်ကြီးအထူးစု၄စုကိုကချင်ဒုက္ခသည်အရေးဆောင်ရွက်တဲ့မတ်ဆွဆိုင်ထွေရိုက်တာသတင်းတောက်နှုတ်အမှုအတွက်ထောင်ချခံခဲ့ရတဲ့ဒုရဲမှူးဟောင်းဦးမိုးရနိုင်ညောင်ဦးကစေတနာဝန်ထမ်းဆီယာမဒေါ်ဤငိမ့်နဲ့ Clean Yangon Campaign အဖွဲ့တို့ရရှိပါတယ်။ဒါဟာ၁၀ကြိမ်မြောက်ပြည်သူ့ဂုဏ်ကြီးစုဖြစ်ပြီးစုကြည်ညာပွဲအခမ်းအနားကို American ပြည်ထောင်စုအနောက်ဖက်ခြမ်း Arizona ပြည်နယ် Phoenix မြို့မှာ April 6ရက်စနေနေ့ဒေသစံတော်ချိန်ညနေ4နာရီကနေ9နာရီအတွင်းကျင်းပခဲ့ပါတယ်။2019ပြည်သူ့ဂုဏ်ကြီးစုရှင်ကို American ဒေါ်လာ1000ချီးမြှင့်ပြီးအထူးစုတွေကိုတော့ဒေါ်လာ1000စီချီးမြှင့်ပါတယ်။ပြည်သူ့ဂုဏ်ကြီးစုရှင်နဲ့အထူးစုရှင်တွေအတွက်ဂုဏ်ပြုစုငွေနဲ့သူတစိတ်တွေကို April 28ရက်နေ့မှာမြန်မာနိုင်ငံမန္တလေးမြို့မန္တလေး Convention Center မှာပြည့်အပ်သွားမှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ကြီးပထမအကြိမ်စုကိုရုပ်ရှင်သရုပ်ဆောင်ဦးကျော်သူရရှိခဲ့ပြီးအဲဒီနောက်မှာစာရေးဆရာမဒေါ်တန်းမြင့်အောင်ဘိုးကြီးဟောင်းနေမျိုးစဉ်ပင်တရာမြို့ကဖမ်မီရင်ရှင်စေရင်အုပ်ကြီးကျောင်းသားကောင်းဆောင်မတ်ဖြူဖြူအောင်တို့လည်းရရှိခဲ့ကြပါတယ
်။ထိုင်းနိုင်ငံရဲ့လက်ရှိအာဏာရဆစ်ဆိုးရွားကထိုင်းနိုင်ငံရဲ့ဗာဒီတရဲ့ခေါင်းဆောင်သန်းနသောကိုနိုင်ငံတော်ပုံကံရံကြံစီမှုနဲ့မနေ့ကဆွဲချက်တင်လိုက်ပါတယ်2015ခုနှစ်ကចောင်းသားတွေရဲ့သပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်သူ့ကိုအခုလိုဆွဲချက်တင်ခဲ့တာဖြစ်တယ်လို့ပြောကြားလိုက်ပြီးသူ့ဘက်ကတော့ဒီဆွဲချက်တွေကိုကျူးလွန်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်သူ့ကိုရပ်ဖက်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲဆိုတာမဟုတ်ဘဲစစ်ခုံရုံးမှာအခုလိုဆွဲဆိုခဲ့တဲ့ပုံမှာဆိုရင်လည်းပြောကြားလိုက်ပါတယ်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူ့အနေနဲ့ထောင်နာ9နှစ်အထိကြာခံရဖို့ရှိနေပါတယ်ဘန်ကောက်မြို့ကရက်စကန်ကိုမနေ့ကရောက်လာချိန်မှာတော့သူ့ကိုထောက်ခံအားပေးသူတွေကသူ့ရဲ့နာမည်ကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြဖို့ကိုလည်းချွေးကြော်ခဲ့ကြပါတယ်။ရွေးကောက်ပွဲချင်းမပြီးတပတ်ကြာမှသူ့ပေါ်အခုလိုတရားစွဲဆိုတာဟာနိုင်ငံရေးရဖြစ်တယ်ဆိုပြီးတော့ Future Forward Party ကိုတီထောင်ခဲ့တဲ့တန်တတော်ကပြောပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကတည်းကအာဏာသိမ်းယူခဲ့တာဖြစ်ပြီးတော့စစ်ဘိုလ်ချုပ် Prayut Chan-o-cha ဟာလည်းလက်ရှိမှာဝန်ကြီးချုပ်ဖြစ်နေတာဝန်ယူနေတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဘက်ကစီရေးအရာတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံတကာကတန်တမန်ရေးအရာဂျာဝင်အကူအညီပေးကြဖို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။နိုင်ငံတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြက်ပြားစေမယ့်အိန္ဒိယရဲ့ဒီလုပ်ရက်အပေါ်နိုင်ငံတကာကအရေးပေါ်တားဆီးပေးဖို့ပါကစ္စတန်ကတောင်းဆိုထားတာပါ။ ဧပြီ16က20အတွင်းအိန္ဒိယကပါကစ္စတန်ကိုစစ်ရေးအရထပ်မံတိုက်ခိုက်ဖို့ပြင်ဆင်နေတာကိုခိုင်လုံတဲ့သတင်းရရှိထားတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမုဒ်ခူရှာရီကသတင်းတောက်တွေကိုပြောပါတယ်ဒီလိုလက်လွတ်စပယ်လုပ်ရမျိုးကိုနိုင်ငံတကာအတိုက်အဝန်းကသတိပြုတားဆီးပေးစီခြင်းနဲ့အပြင်အိန္ဒိယကိုလည်းဒီနီလန်းကိုမရွေးချယ်ဖို့သတိပေးလိုကြောင်းဝန်ကြီးကူရှာရီကပြောတာပါအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံနယ်စပ်မှာရှိတဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသအတွင်းမှာအကြမ်းဖက်မှုတွေကြန့်စီနေတယ်လို့ဆွဆွဲပြီးဖေဖော်ဝါရီ26ရက်ကအိန္ဒိယဂျက်တိုက်လေယာဉ်တွေပါကစ္စတန်ပိုင်နယ်ထဲဝင်ပြီးစစ်သွေးကြစခန်းတွေလို့ယူဆရတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေစတင်ခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ပျိုယန်နိုင်ငံကမာရသွန်ပြိုင်ပွဲကိုတော့ဒီကနေ့မှကျင်းပခဲ့ပြီးတော့ပြည်ပကနေလာပြီးတော့ဝင်ရောက်ရှင်ပြန်ရတဲ့အပျော်လန့်အဖြစ်သမား1000လောက်ရှိခဲ့ပါတယ်ဒါဟာမနစ်ကနဲ့နိုင်ရှင်တော့နှစကျော်ထိုးလာခဲ့တာပါဒီမာရသွန်ပြိုင်ပွဲကိုမြောက်ကိုရီးယားဘက်ကသတိထားပြီးထိန်းချုပ်ခဲ့မယ်လဲမြောက်ကိုရီးယားရဲ့စံသတ်မှတ်ချက်တွေအရတော့ဒီပြိုင်ပွဲရဲ့အနေအထားကပုံမှန်နဲ့မတူတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်2014ခုနှစ်ကစတင်ပြီးတော့2018ခုနှစ်အထိကျင်းပလာခဲ့တဲ့တလျှောက်မှာဒီမာရသွန်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်တဲ့သူအရေအတွက်ဟာနှစ်တိုင်းနှစ်တိုင်းတိုးလာနေတာဖြစ်ပါတယ်ဒါပေမဲ့မနစ်ကတော့ကိုရီးယားကျွန်းဆယ်မှာဆက်ဆံရေးတွေတင်းမာပြီးတော့အမေရိကန်ဘက်ကလည်းခီးတော်လာမှုပုံပိတ်ပင်ခဲ့တာကြောင့်ပြိုင်ပွဲဝင်အရေအတွက်ကြာဆင်းခဲ့ပါတယ်ဒါပေမဲ့လည်းဒီကနေ့ကျင်းပတဲ့မာရသွန်ပြိုင်ပွဲမှာတော့ပြိုင်ပွဲအရေအတွက်ဟာပြီးခဲ့တဲ့နှစ်ဆိုင်400ကျော်ပုံများလာပြီးတော့ကမ္ဘာတစ်ပတ်ကဝင်ရောက်ရှင်ပြိုင်သူဟာ1000လောက်အထိရှိခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုစက်တိုက်နားဆင်ရပါမယ်အမေရိကန်ပြည်ထောင်စုကိုဥတီဝင်လာနေတဲ့အမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းနေထိုင်သူတွေကိုမက္ကဆီကိုနိုင်ငံကကူညီနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။နေဆက်ကိုပိတ်ပစ်ဖို့နဲ့မက္ကဆီကိုနိုင်ငံကတင်သွင်းနေတဲ့ကားတွေအပေါ်အခွန်တွေတိုးမြင့်ကောက်ခံဖို့ချိန်ချောက်ထားတာကိုလည်းမနေ့တုန်းကကယ်လီဖိုးနီးယားပြည်နယ်ကနေဆက်ဒေသကိုသွားမဲ့အချိန်မှာပဲထပ်ပြီးတော့ပြောလိုက်တာပါ။ဒီအကြောင်း VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးမှဖြစ်ပါတယ်ရှင်။
မက္ကဆီကိုနိုင်ငံနဲ့နေဆက်ကိုပိတ်ကောင်းပိတ်မဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းအလဲမရှိတဲ့အကြောင်းသမ္မတထရန့်ကတောင်ပိုင်းနေဆက်ကိုသွားဖို့ဝါရှင်တန်ကမထွက်ခွာခင်မှာပဲပြောဆိုလိုက်တာပါသမ္မတပြောတဲ့အတိုင်းသာနေဆက်ကိုပိတ်လိုက်မယ်ဆိုရင်တော့ဒေါ်လာ1000ချီတန်ဖိုးရှိတဲ့ကုသရောင်းဝယ်ရေးလုပ်ငန်းတွေလည်းရပ်တန့်သွားနိုင်ပါတယ်ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်ကလက်ဆီကိုမြို့အနီးရောက်စင်မှာတော့မကြသေးခင်ရက်တွေအတွင်းမက္ကဆီကိုနိုင်ငံဘက်ကလူမှုကြီးကြပ်ရေးလုပ်ငန်းတွေအရှိန်မြင့်ဆောင်ရွက်လာနေတာတွေ့ရတဲ့အကြောင်းသမ္မတထရန့်ကပြောခဲ့တာ
ပါdoing a very good job over the last 4 days. I will tell you, we're going to shut it down if we have to. We're going to tariff the cars coming in that they make in Mexico if we have to.
ငွေရလေးရအတွင်းသူတို့ဘက်ကတော်တော်ကိုကောင်းအောင်လုပ်ခဲ့တာတွေရှိပါတယ်။လိုအပ်ရင်တော့ပိတ်ပစ်မယ်လို့ပဲပြောကြပါတယ်။လိုအပ်ရင်မက္ကဆီကိုနိုင်ငံမှာထုတ်လုပ်တဲ့ကားတင်သွင်းမှုအပေါ်မှာလည်းအခွန်ကောက်မှာပါ။ဒါပေမဲ့လည်းမက္ကဆီကိုအနေနဲ့တကယ်ကိုကောင်းကောင်းမွန်မွန်လုပ်နေတာတွေရှိပါတယ်။မက္ကဆီကိုသမ္မတကိုလည်းကျေးဇူးတင်ကြောင်းပြောလိုပါတယ်။
သမ္မတထရန့်ကတော့အမေရိကန်ရဲ့လက်ရှိလူဝင်မှုကြီးကြပ်ရေးစနစ်မှာခုံလုံွင့်လျှောက်ထားသူတွေနဲ့အပြစ်ဖြစ်နေပြီးဒီထဲကအားလုံးကလည်းဥပဒေနဲ့ညီခံစားထိုက်သူတွေမဟုတ်ဘူးလို့ဆိုပါတယ်
။ You know, I look at some of these asylum people. They're gang members. They're not afraid of anything. They have lawyers greeting them.
ခုံလုံွင့်လျှောက်တဲ့လူတချို့ကိုကျွန်တော်ကြည့်တဲ့အခါရာဇဝတ်ဂိုင်းဝင်တွေပါနေတာတွေ့ရပါတယ်။ဒီလူတွေကဘာကုန်းမှမလျှောက်ကြပါဘူး။ဒီလူတွေကိုလက်ခံကြိုးစားနေကြတဲ့အခြေအနေတွေရှိသလိုဒီလူတွေကလည်းရှင်းနေတွေကပြောခိုင်းတဲ့အတိုင်းပြောကြတာပါဒီလူတွေကရာဇဝတ်ဂိုင်းဝင်တွေပါဒီလူတွေကသူတို့အသက်အန္တရာယ်စိုးရိမ်ရလို့ပါလို့ပြောနေကြပေမဲ့တကယ်တော့ဒီလူတွေကြောင့်ပဲအသက်အန္တရာယ်စိုးရိမ်နေရတာပါဒါတွေကအကြမ်းဖက်တွေပ
ါရှင်ပြောင်းဝင်ရလာသူတွေပေါ့အာနာဘန်ရဲ့ပြုမှုဆက်ဆံမှုတွေပေါ့လက်ခံနိုင်ကြတဲ့လူတွေကတော့မနေ့တုန်းကသမ္မတထရန့်ရဲ့ခီးစဉ်တွင်ဆန္ဒပြခဲ့ကြတာပါသမ္မတကိုထောက်ခံဆန္ဒပြသူကတော့အနေချင်းလောက်သာရှိခဲ့ပါတယ်သမ္မတထရန့်ရောက်ရှိသွားတဲ့ကယ်လီဖိုးနီးယားပြည်နယ်ကလက်ဆီကိုမြို့က3ကီလိုမီတာရှည်လျားတဲ့နေဆက်ချန်စီကိုအစ်ကတော့2009ခုနှစ်ကလေးကစတင်တည်ဆောက်ခဲ့ရမှာမနစ်ကအပြီးသက်ခဲ့တာပါသမ္မတထရန့်ကတော့နေဆက်လုံခြုံရေးအတွက်မဖြစ်မနေတတိုင်းကာဖို့သမ္မတမဲဆွယ်ခြင်းမပေးထားတဲ့ခရီးတိုင်းအကောင့်ထဲပေါ်နေအောင် PRP ကျိုးပန်းနေတာဖြစ်ပါတယ်ဒါပေမဲ့ဒေါ်လာသန်းပေါင်း1000ချီသုံးဆွဲရမယ်သမ္မတရဲ့နေဆက်တစ်လျှောက်တတိုင်းကမဲ့အစီအစဉ်ဟာအကုန်ကြများပြီးထိရောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တီကအပြင်းထန်ဆန့်ကျင်ကက်ကွက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ တခြားဆိုတာ၃စီတီတဲကနေဆက်တိုင်းကာဖို့ခွဲဝေယူဖို့သမ္မတကစီစဉ်နေတဲ့အပေါ်တရားစွဲမယ်လို့လဲဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီသတင်းပတ်ထဲမှာပဲပြောထားပါတယ်ကွန်ဂရက်လွှတ်တော်ကတိုင်းတိုင်းကာဖို့အ၃စီအတည်ပြုမပေးတဲ့အတွက်သမ္မတထရန့်ကတော့လွှတ်တော်ခွင့်ပြုချက်မလိုပဲအ၃စီရနိုင်အောင်ဖေဖော်ဝါရီလထဲမှာပဲနေဆက်တီတာမှာအရေးပေါ်အခြေအနေကြေညာထားတာပါရေးပေါ်အခြေအနေကြီးညာထားတာကိုဖြတ်သိမ်းမှုအောက်လွှတ်တော်မှာတည်ပြုခဲ့တဲ့ဥပဒေတစ်ခုသမ္မတအာဏာနဲ့ပယ်ချထားတဲ့အတွက်လဲလွှတ်တော်ကတရားစွဲဖို့စတင်ပြင်ဆင်လာတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြခဲ့တာပါရှင်အခုအမေရိကန်ဥယျာဉ်ခြံတွေထိမ့်သိမ်းဆောင်ရှောက်မှုတွေအကြောင်းနားဆင်ကြရမှာပါအမေရိကန်မြို့သားဥယျာဉ်စနစ်မှာထိမ့်မှတ်အစာဦးတွေကြောက်တန်ရုပ်ထုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုနဲ့သမိုင်းဝင်အစာဦးတွေပါဝင်ပါတယ်1916ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဒီအမျိုးသားဥယျာဉ်စနစ်ဟာအမြဲတမ်းတော့အပြောင်းအလဲရှိနေပါတယ်။ဥပမာအားဖြင့်အစပိုင်းမှာပါဝင်ခဲ့တဲ့ဥယျာဉ်26ခုဟာအမျိုးသားဥယျာဉ်စနစ်အောက်မှာအခုမရှိတော့ပါဘူး။မစ်ရှိဂန်ပြည်နယ်မက်ခနော့ကျွန်းပေါ်ကဥယျာဉ်ကိုပြည်နယ်အစိုးရလက်ထက်ကိုပြန်လွှဲပေးလိုက်ပြီးဒါတောင်မှပဲ။တောင်ကာရိုလိုင်းနားပြည်နယ်ကကက်ဆပစ်နီဟာဆိုရင်လဲထိမ့်သိမ်းစောင့်ရှောက်ဖို့အကုန်ကြများလွန်းတာကြောင့်ဆက်လက်မထိမ့်သိမ်းနိုင်တော့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥတာပြည်နယ်အတွင်းက BSEAS အမျိုးသားဥယျာဉ်ကြီးရဲ့အကျယ်အဝန်းကိုတတ်နိုင်သလောက်လျှော့ချလိုက်ပေမဲ့သူ့လက်ထက်အတွင်းမှာအမျိုးသားဥယျာဉ်အသစ်၄ခုထပ်ပြီးတော့ပေါ်ပေါက်ခဲ့ပါတယ်။အမျိုးသားဥယျာဉ်အသစ်တွေကိုဘယ်လိုသတ်မှတ်ရွေးချယ်ကြရလဲဆိုတဲ့အကြောင်း VOA သတင်းတောက် Erica Cassidy ပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယနာပြည်နယ်ကတဲတောင်ကုန်းကြီးကိုအမျိုးသားဥယျာဉ်အဖြစ်သတ်မှတ်နိုင်ဖို့အချိန်အကြာဆုံးစောင့်ဆိုင်းခဲ့ရတယ်လို့ဥယျာဉ်မှူးပေါ်လာဗိုဗစ်ကပြောပါတယ
် The name change here was 103 years in the making that the Indiana Dunes
ဒီဥယျာဉ်ကိုအမည်ပြောင်းဖို့103နှစ်စောင့်လျက်ရပါတယ် Indiana Sand Dunes ကိုအမျိုးသားဥယျာဉ်အဖြစ်သတ်မှတ်ဖို့1916ခုနှစ်မှာအဲ့ဒီအချိန်တုန်းကပထမဆုံးဥယျာဉ်မှူးဖြစ်ခဲ့တဲ့ Stephen Mather ကအဆိုပြုခဲ့တာပါ
ပထမကဘာစစ်အတွင်းကမ်ပတ်လယ်မှာတာမနီဆဲဦးနေတိဆောက်ဖို့လိုအပ်လာတာကြောင့်ဒီနေရာကိုအမျိုးသားဥယျာဉ်ဖြစ်သတ်မှတ်ရေးအစီအစဉ်ပြတ်သွားခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယနာစိတ်ကမ်းမှာဆက်မှုလုံကနေဖွံ့ဖြိုးလာတာကြောင့်တခါပြန်ပြတ်သွားခဲ့ပြန်ပါတယ်။ဒါပေမဲ့သဘာဝတရားကြောင့်တဲတောင်ကုန်းကြီးတွေဟာကြီးထွားဖွံ့ဖြိုးလာနေခဲ့ပါတယ်။တခါ2018-2018တွေမှာအိန္ဒိယနာပြည်နယ်လွတ်တော်အမတ်တွေကဥပဒေသတ်မှတ်ပေးဖို့လွတ်တော်ကိုတင်ပြခဲ့ကြပါတယ်။အခုနှစ်အစောပိုင်းကအစိုးရရန်တွေတချို့ရပ်ဆိုင်းသွားခဲ့ပြီးလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်မှာတော့အိန္ဒိယနာဂျွန်းစ်လို့ခေါ်တဲ့တဲတောင်ကုန်းကြီးတွေကိုလည်းအဲ့ဒီဥပဒေထဲမှာထည့်သွင်းအတည်ပြုပေးခဲ့တာလို့အိန္ဒိယနာတဲတောင်ကုန်းများဆိုင်ရာခီးသွွားလုပ်ငန်းဌာနအမှုဆောင်ညွှန်ကြားရေးမှူးလိုရီလေဝိမားကပြောပါတယ
် The fact that he was able to get it into the budget bill was a huge win for us and it really none of us knew that was going to happen
ဒီကိစ္စကိုဥပဒေကျမ်းထဲမှာပါအောင်လုပ်ပြီးအတည်ပြုလုပ်နိုင်တာဟာကျမတို့အတွက်ကြီးမားတဲ့အောင်မြင်မှုပါဒီလိုဖြစ်လာမယ်လို့ဘယ်သူမှကြုံမသိခဲ့ပါဘူး။ကျမတို့အတွက်ကြီးမားတဲ့ပျော်ရွှင်မှုကိုပေးနိုင်ခဲ့ပါတယ်
။အိန္ဒိယနာတဲတောင်ကုန်းကြီးကိုကမ်းခြေအဆင့်ကနေမြို့သားဥယျာဉ်တစ်ခုအဖြစ်ပြောင်းလဲတတ်မှတ်လိုက်တဲ့အတွက်ဗဟုအစိုးရထံကရမုံငွေပို့ရလာတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီနေရာကိုတခြားအထင်ကရဥယျာဉ်တွေဖြစ်တဲ့ Yellowstone တို့ Yosemite တို့နဲ့တံတန်းနဲ့တတ်မှတ်ပေးလိုက်တာဖြစ်ပါတယ်။ဒီနေရာကိုပထမဆုံးလာရောက်လည်ပတ်သူတွေထဲမှာ Connecticut ပြည်နယ်က Bill နဲ့ Betty Smith တို့လည်းပါဝင်ပါတယ်။သူတို့ဟာတခြားအမျိုးသားဥယျာဉ်60ကိုလည်းတွားရောက်လဲပတ်ဖူးသူတွေဖြစ်ပါတယ
် What I want to see are probably the sand dunes. I think that's probably the standout feature of this new national park.
ကျွန်တော်ကတဲတောင်ကုန်းကြီးတွေကိုပဲကြည့်ချင်တာပါ။ဒါကြောင့်မလို့ဒီနေရာဟာတခြားအမျိုးသားဥယျာဉ်တွေထက်ထူးခြားတဲ့နေရာဖြစ်ပါတယ်။လမ်းကြောင်းတွေကိုတွေ့ကျင်တယ်လို့ဒီနေရာကဘယ်လိုနေရာလဲဆိုတဲ့ရတာကိုခန်းစားချင်တာပါ
။ဒီဥယျာဉ်ဟာကီလိုမီတာ900နီးပါးရှည်တဲ့ရေကန်ကြီးပြီးတော့တစ်နှစ်မှာ1မီတာလောက်ရွေ့ရှားနေတဲ့တဲတောင်ကုန်းကြီးတွေနဲ့လူသားလမ်းကြောင်းတွေစတဲ့အမတူညီတဲ့ဖွဲ့စည်းပုံအမျိုးမျိုးပါဝင်ပြီးမြောက်အမေရိကတိုက်ကရှားပါတဲ့အပင်တွေလည်းရှိနေတာပါအမျိုးသားဥယျာဉ်ပေါ်ထားတဲ့သူ့ရဲ့သဘောထားကို Bill Smith ကအခုလိုဆက်ပြောပါတယ
် There's always something special about a national park. It's beautiful, it's unique.
အမျိုးသားဥယျာဉ်တွေမှာထူးခြားတဲ့ဝိသေသတွေရှိပါတယ်။စပပြီးတခြားနေရာတွေနဲ့မတူသူတို့ဟာတန်ဖိုးရှိတဲ့သဘောအရင်းမြစ်တွေ၊သဘောအလှတွေ၊တောသဘောဝတွေရှိပါတယ်။ဒါဟာကြီးမားတဲ့ကျွန်တော်တို့တိုင်းပြည်ကိုလှည့်လည်လေ့လာတာပါပဲ
အဲ့ဒီတဲတောင်ကုန်းဥယျာဉ်ကြီးကိုနှစ်စဉ်လူပေါင်း3000ခွဲကျော်အရင်ကလာရောက်လည်ပတ်လေရှိတာမှာမြို့သားဥယျာဉ်အဖြစ်ပြောင်းလဲတမပြလိုက်တဲ့နောက်မှာတော့အဲ့ဒီအရေးအတွက်ဟာဒီတဲ့ပိုတိုးလာနိုင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင် မူလာရန်ရွယ်ကလေးတွေဟာရုပ်ရှင်ဇာတ်ကားတွေကိုကြည့်ရင်တသက်မဟုတ်ဘဲရုပ်ရှင်ဖန်တီးထုတ်လုပ်မှုကိုပါလေ့လာသင်ယူနိုင်စွမ်းရှိတယ်ဆိုတာကို root ရုပ်ရှင်ထုတ်လုပ်ရေးသင်တန်းကျောင်းတည်ထောင်သူယောညာပက်တီဂရူကသက်သေထူဖို့စူးစမ်းနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကမူလာရန်ကျောင်းသူကျောင်းသားတွေကိုမှတ်တမ်းရုပ်ရှင်ရိုက်ကူးထုတ်လုပ်ပုံအကြောင်းသူကိုယ်တိုင်သင်ကြားပြသခဲ့တာပါ။ဒီအကြောင်းမေရီလန်းပြည်နယ်ဘော်တီမိုးမြို့လော့ကာမန်ဘော်ဒီမူလာရန်ကျောင်းကိုတွားရောက်လေ့လာခဲ့တဲ့ VOE သတင်းတောက်ဖိုင်ဇာအစ်မာရှယ်ရီကသတင်းပေးပို့ထားတာကိုနှမ်းလောင်ကပြောပြပါမယ်ရှင
်။မှတ်တမ်းရုပ်ရှင်ထုတ်လို့ရေးသင်ခန်းစာတွေကိုဒီကမူလာရန်ကျောင်းသူကျောင်းသားတွေလေ့လာသင်ယူနေတာ၃နှစ်ရှိသွားပါပြီ။ကျောင်းသူကျောင်းသားတွေတစ်ပတ်၃ချိန်တွေ့ဆုံပြီးတော့ရိုက်ကူးမဲ့အကြောင်းအရာကိုဆွေးနွေးရေးသားကြရပါတယ်။ရိုက်ကူးရေးနဲ့ပတ်သက်တဲ့ဤပညာတွေကိုလည်းသူတို့လေ့လာသင်ယူကြပါတယ်။ Roots Branch ရိုက်ကူးထုတ်လို့ရေးတည်ထောင်သူဗွန်ညာပီဒီဂရူကသင်ကြားရင်းနဲ့ပတ်သက်လို့အခုလိုရှင်းပြပါရစေ
။ They're learning framing. ရက်ကူးတဲ့အခါမှာဘယ်လိုအချိုးအစားယူမလဲ။ဘယ်လိုအထားသူအခင်းကျင်းလုပ်မလဲ။ကင်မရာတွေကိုဘယ်လိုစင်မလဲ
။ကင်မရာကိုဘယ်လိုအသုံးပြုရသလဲဆိုတာနဲ့အတန်ဖန်းကိရိယာတွေကိုဘယ်လိုအသုံးပြုရသလဲဆိုတာမျိုးကိုလည်းသူတို့လေ့လာသင်ယူကြရပါတယ်။ဒီကလာတစ်လျှောက်လုံးမှာကျွမ်းကျင်မှုတွေပိုရှိလာအောင်လဲကျောင်းသူကျောင်းသားတွေလေ့လာသင်ယူရပါတ
ယ်။ We really find the value in teaching documentary style because as I simply
မှတ်တမ်းရုပ်ရှင်ဆိုတာကတရုပ်ဆောင်မဟုတ်တဲ့လူတွေကတကယ်ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုပြောပြကြတာပါ။ဒါကြောင့်ဒီနေရာကနေသူတို့ရဲ့အတန်တွေကိုရင်ဖွင့်တင်ပြနိုင်တဲ့သူတို့ကိုသူတို့ပညာတိုးပွားအောင်လုပ်နိုင်တဲ့အခွင့်အလမ်းလေးဖြစ်ပါတယ်။သူတို့ကိုသူတို့ပညာတိုးပွားအောင်လုပ်နိုင်တဲ့အခွင့်အလမ်းလေးဖြစ်ပါတယ
်။ Youth Truth ဆိုတဲ့မှတ်တမ်းရုပ်ရှင်ကတော့သူတို့ရဲ့ပထမဆုံးကြိုးပမ်းမှုပါ။
I just listen to these children express themselves.
သူတို့စိတ်ပြနေကြတဲ့အကြောင်းအရာအမျိုးမျိုးပြောဆိုဆွေးနွေးကြတာကိုကျွန်မကဒီတိုင်းပဲနားထောင်ပါတယ်။ကလေးတွေကသူတို့ပတ်ဝန်းကျင်မှာတွေ့မြင်နေရတဲ့အနိုင်ကျင့်တာတွေနဲ့အကြမ်းဖက်တာတွေကိုစိတ်ပြနေကြတာကိုတွေ့ရပါတယ်။ Youth Truth ကကို Baltimore မြို့မှာလုပ်မဲ့ Maryland ရုပ်ရှင်ပွဲတော်မှာ၄ချိန်မြောက်ပြသမှာပါ။ Baltimore ရုပ်ရှင်ပွဲတော်မှာလည်းပရိသတ်အကြိုက်ဆုံးစုကိုရရှိထားပါတယ်။
ပြည့်ခဲ့တဲ့နေ့ကတော့ I ready ဆိုတဲ့မှတ်တမ်းကားကိုဒီကကျောင်းသူကျောင်းသားတွေထုတ်လုပ်ခဲ့ပါတယ်။ဆမ်မီဝါရီအကြောင်းသချင်းတပုတ်အနေနဲ့ရိုက်ကူးထားတာဖြစ်ပြီးအဲ့ဒီကားကိုဘော်တီမောကကျောင်းတွေမှာပြသနေပါတယ်။သချင်းစာသားကိုတော့ကျောင်းအုပ် Kimberly Hill Miller ကရေးဆက်တာပါ။ရုပ်ရှင်ရိုက်ကူးရေးသင်ခန်းစာဟာကလေးတွေရဲ့နှုတ်ရည်စွန့်ရင်နဲ့နားထောင်မှုစွန့်ရင်ကိုအထောက်အကူပြုတဲ့အတွက်ဆိုပြီးကျောင်းအုပ် Kimberly ကထောက်ခံပါတယ
်။ I am noticing that students are able to communicate
ကျောင်းသူကျောင်းသားတွေဟာအရင်ကတည်းကစစ်ဆန်ရေးပိုကောင်းလာတာကိုတွေ့ရပါတယ်သူတို့တွေတယောက်နဲ့တယောက်လေးစားလာကြတယ်လေပြောဆိုဆွေးနွေးကြတဲ့အခါမှာလေတယောက်မျက်နှာတယောက်ကြည့်ပြီးပြောဆိုနေတာတွေ့ရပါတယ
်အခုနောက်ဆုံးစီမံကိန်းမှာတော့ကိုယ့်အကြောင်းကိုစင်ချင်းသုံးသပ်တာနဲ့အတန်းဖော်ရင်းနဲ့ကုလူဆက်ဆံမှုတွေပါဝင်ပါတယ်ကျောင်းသူဒီမိုရီခရော့ဖို့ကသူ့အကြောင်းအခုလိုရှင်းပြပါတယ
် Sometimes they misunderstand me
like I said ကျမပေါ်နားလည်မှုလွဲကြတယ်ဥပမာတော်ပါတော့လို့ပြောလိုက်ရင်အဲ့ဒါကစော်ကားတာလို့သူတို့ကယူဆကြပါတယ်တကယ်တော့ကျမကမေတ္တာတရားရှိပြီးတော့ကျင်နာတနာတတ်သူတယောက်ဖြစ်ပါတယ
်ရုပ်ရှင်ရိုက်ကူးရေးကျောင်းသားနောက်တူဖြစ်တဲ့ Daniel Crowhall ကလည်းအခုလိုပြောပါတယ
် You might really help us express what we want to do
ဒီသင်ခန်းစာကကျွန်တော်တို့ဘာလုပ်ချင်လဲဆိုတာစူးစမ်းတဲ့နေရာမှာထောက်ကူဖြစ်ပါတယ်စူးစမ်းရင်လုံနိုင်တာတွေအများကြီးရှိပါတယ်ကျွန်တော်ကတော့ဒီသင်ခန်းစာကနေကိုယ့်ကိုယ်ကိုယုံကြည်စိတ်ချမှုတွေရလာပါတယ်
ရုပ်ရှင်ရိုက်ကူးထုတ်လို့ရသင်ခန်းစာကနေရလာတဲ့ယုံကြည်စိတ်ချမှုပူပေါင်းဆောင်ရွက်မှုနဲ့ဖန်တီးမှုဆိုင်ရာကျွမ်းကျင်ပညာရတွေကဒီကလေးတွေအတွက်နောက်အနာဂတ်ရုပ်ရှင်ရိုက်ကူးသူတွေတမမဟုတ်သူတို့ဖြစ်ချင်တဲ့သူမျိုးဖြစ်လာအောင်အထောက်အကူဖြစ်လာစေမှာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။တောတာရှင်များရှင်အခုလိုတကြံအတာညာနီးတိုင်းမှာတောတာရှင်နေအတွက် VOE ဝိုင်းတော်သားတွေကမြတ်တာလက်ဆောင်တကြံတေးထုတ်လွှင့်ပေးနေကြဖြစ်ပါတယ်เนาะအခုအစိုးရခင်ဖုံးရဲ့မျောလင့်သောတကြံဆိုတဲ့တခြင်းကိုနှားဆင်ကြရအောင်ပါရှင
်ရေတွေလာတစ်ချက်မပြောင်းနေသူတွေပြီးလာသူတို့ရဲ့ခေါင်းတွေကိုဒီမဝိုင်းရဲ့စောက်ကိုပြန်ရောက်ချဲဇင်ရောက်တိုင်းOh, so sweet, needed the day you got there.
ဖုန်းရဲ့မျောလင်းတော်တဲ့ကြံဖြစ်ပါရဲ့ရှင်ဖီရီတော်တာရှင်တွေစိတ်အေးချမ်းသာစွာနဲ့ရေသပင်ပွဲဆင်နွှဲနိုင်ကြပါစေနော်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမှတ်မြတဲ့စင်အောင်ပြောပြပါမယ်ရှင
်ကုလသမဂ္ဂကြိုးတောင်နောက်ခံပေးထားတဲ့လေပြာဝင်ကြီးချုပ်ဖိုင်ရက်ဆာရာချီအစိုးရကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေဆိပ်အပါဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားတဲ့လေပြာအရှိပိုင်းစစ်တပ်တပ်မှုဘိုးချုပ်ကြီးခါလီဖာဟက်ဖတာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကိုရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဘိုးချုပ်ကြီးဟက်ဖတာရဲ့ဒီလိုရကသူ့အစိုးရကိုနှောက်ကြောတားထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝင်ကြီးချုပ်ဆာရတ်ကပြောပါတယ်။ဆူဒန်နိုင်ငံမှာထောင်ထဲချီတဲ့ဆန္ဒပြတောင်းဆိုသူတွေစနေနေ့ကမြို့တော်ခါတွန်းကစစ်ဌာနချုပ်အထိရောက်လာခဲ့ပါတယ်။လွန်ခဲ့တဲ့၄လလောက်ကစပြီးမြို့တော်ခါတွန်းရဲ့ဒေသအတော်များများမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်းလူသေဆုံးမှုတွေရှိခဲ့တာပါ။စနေနေ့ကဆန္ဒပြတောင်းဆိုသူတွေကိုဆူဒန်ရဲကမျက်ရည်ယိုပုံသုံးပြီးလူစုခွဲခဲ့ပါတယ်။American ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာပြည်စုဖွဲ့ထားတဲ့ပြည်သူ့ဂုဏ်ရီအသင်းရဲ့၁၀ချိန်မြောက်ပြည်သူ့ဂုဏ်ရီစုကိုမန္တလေးမြို့စီပင်သားရာရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒါ့အပြင်ပြည်သူ့ဂုဏ်ရီအထူးစု၄စုကိုကချင်ဒုက္ခသည်အရေးဆောင်ရွက်နေတဲ့မတ်ဆွဆိုင်ထွဲ၊ရိုက်တာသတင်းတောက်၂ဦးအမှုအတွက်ထောင်ချခံခဲ့ရတဲ့ဒုရဲမှူးဟောင်းဦးမိုးရံနိုင်ညာဦးကစေတနာဝန်ထမ်းဆီယာမဒေါ်ဤညင်းနဲ့ Clean Yangon Campaign အဖွဲ့တို့ရရှိပါရယ်ဒါဟာဆယ်ချိန်မြောက်ပြည်သူ့ဂုဏ်ရီစုဖြစ်ပြီးစုကြည်ညာပွဲအခမ်းအနားကို American ပြည်ထောင်စုအနောက်ဖက်ခြမ်း Arizona ပြည်နယ် Phoenix မြို့မှာ April 6ရက်ဒေသစံတော်ချိန်ညနေ 4:00 က 8:00 တွင်ကျင်းပခဲ့ပါရယ
်တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသတင်းအောင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန် Engineer ကတော့ Zubia LTF ဖြစ်ပါရယ်ရှင်VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.